ဗစ်တိုးရီးယားအမှုမှာအဓိကအရေးပါတဲ့တက်တီဖြေကားခန်းရှင်ဖြစ်တဲ့အသက်3နှစ်အရွယ်ကလေးငယ်ကိုနေပြည်တော်တက်ခိနာခရိုင်တရားရုံးမှာဒီကနေ့စစ်ဆေးပါတယ်ဗစ်တိုးရီးယားလို့နာမည်ဝယ်ပေးထားတဲ့လိမ္မိုင်းဆိုင်ရာစော်ကားခံရသူကလေးငယ်ကသူ့အပေါ်မှာကျူးလွန်ခဲ့သူတွေကိုဓာတ်ပုံမှတ်တမ်းတွေကနေအတိအကျတက်တီထွက်ဆိုခဲ့တယ်လို့တရားလူအကျိုးဆောင်ရှင်ကပြောပါတယ်ဒီကနေ့နေပြည်တော်ကဗစ်တိုးရီးယားအမှုစစ်ဆေးချက်အကြောင်းကိုကိုစီသူကပြောပြပေးပါမယ်ရှင်
ဗစ်တိုးရီးယားအမှု6ကြိမ်မြောက်ရုံးချီမှာအဓိကတက်တဲ့ဖြစ်ထွက်စုခဲ့သူကလေးငယ်ကသူ့ဘော်ကျူးလွန်သူတွေရဲ့ဓာတ်ပုံတွေကိုထုတ်ဖော်ပြသခဲ့တယ်လို့တရားလိုစိုးဆောင်ရှင်နေဒေါ်ရွံ့လူအောင်ကတရားရုံးအထက်မှာသတင်းတောက်တွေကိုပြောခဲ့တာပါ။ဒ
ီကိစ္စမှာပြေထုတ်ကြတယ်ဆိုကိုအောင်ကြီးဆက်သွားတယ်ပုံမပါတဲ့ပုံမျိုးကိုအဲ့ဒါလည်းပြပြီးတော့ကလေးလေးကိုမေးတယ်။ဒီကတမ်းလေးရတာကိုမကြည့်ဘူးပေါ့သူပြောဒီလိုမကြည့်ဘူးသူပြောတော့ဒီကျန်တဲ့တက်တီကန်ဖားငယ်မှာပါတဲ့ခါလေးပေါ့နော်။အဖေကတော့တမီးလေးကိုကြာပြီးတော့မိတဲ့ခါမှာတမီးလေးကတတိယငါးငယ်မှာပြင်လုံးကလို့သူ့ရဲ့ပြင်ကိုသိတဲ့သူကဘယ်သူတွေပါပြင်ကိုဆွဲထုတ်ပြရအခုဒီလိုအကြောင်းပြပြပြီးတော့ရေးအိမ်မှာပဲမကျေနပ်ဘူးဆိုပြီးတော့အဲ့ဒီဓာတ်ပုံကိုရှောက်ပြီးနဲ့ပေါက်တယ်နော်အဲ့လိုသဘဲပေါ်တင်ထားတဲ့ဓာတ်ပုံကိုတတိယရှောင်းနေနှမ်းပြီးတော့မှဒီလိုလုပ်ရအောင်ဆိုတော့မှယာယီယာချင်မအောင်နော်ဒီကိစ္စကဒီလိုလုပ်ရအောင်ဆိုတော့တောက်တင်နေသူကသူ့အဲ့လိုလုပ်လုပ်ခဲ့ပါတော့
ပြီးခဲ့တဲ့၄ကြိမ်မြောက်ရုံးကြိမ်လုံးကတန်တရားရှိသူတွေအပါဝင်အမှုနဲ့ဆက်နွယ်နေသူတွေရဲ့ဓာတ်ပုံတွေကိုဖခင်ဖြစ်သူနဲ့ဦးလေးဖြစ်သူတို့ကတမီးကိုပြသပြီးတော့မေးမြန်းထားတဲ့ဗီဒီယိုမှတ်တမ်းတစ်ခုကိုလည်းတက်တီကန်ကငယ်အနေနဲ့တရားရုံးမှာတက်တီဖြစ်တင်သွင်းခဲ့တာပါတရားခွင်မတိုင်ခင်ပနာမမေးခွန်းတွေနဲ့ညံစမ်းမေးခွန်းတွေကိုလည်းကလေးငယ်ကကောင်းကောင်းမွန်မွန်တက်တက်ကြွကြွနဲ့ဖြစ်ဆိုနိုင်ခဲ့တယ်လို့လည်းဒေါ်ရွံ့လူအောင်ကပြောပါတယ်အဓိကတက်တီဖြစ်တဲ့ကလေးငယ်ရဲ့ထွက်ဆိုချက်တွေကအမှုအတွက်အများကြီးအထောက်အကူဖြစ်လိမ့်မယ်လို့ယုံကြည်ကြောင်းနဲ့အားရကြီးနေကြောင်းဒေါ်ရွံ့လူအောင်ကပြောပါတယ်ဗစ်တိုးရီးယားရဲ့ထွက်ဆိုချက်တွေဟာရခင်တုန်းကတင်သွင်းခဲ့တဲ့တပ်တေခံတွေထက်ပိုမိုတိကျကြောင်းဒေါ်ရွံ့လူအောင်ကပြောပါတယ
်ဆမန်နီးနူကသူ့ကိုသူ့ရဲ့ပြင်ကိုရေးဆွေးပေးတယ်ဘယ်နေရာဆိုတာဆိုလက်နဲ့ကလေးကတိုင်ပြနေအောက်ပြုတ်ကလေးကအများကောင်းတယ်ကျမတို့ကဒီနေရာမှာကလေးလေးကကိုကိုညီညီဆိုတဲ့အတုံးလုံးမသုံးဘူးကိုကိုအငယ်လို့ပြောကိုကိုအငယ်ဆိုတာမျိုးပြောတာပါကိုကိုအမေကသူ့ဂျင်ဘတ်တွေရှိတယ်ပေါ့နော်အဲ့လိုကိုကိုအကြီးကတော့သူ့ရဲ့ဂျင်ဘတ်ကိုသိတယ်ပေါ့အဲ့လိုမျိုးကလေးရတာ
ဒီကနေ့ယုံချင်းဟာအရင်နေ့ယုံချင်းတွေနဲ့မတူဘဲနဲ့လိလာသူတွေတရင်သမားတွေကိုဝင်ရောက်လိလာခွင့်မပေးခဲ့ပါဘူးတရားခွင်မှာဒီအမှုနဲ့သက်ဆိုင်သူအနေငယ်ပဲရှိပြီးတော့တရားသူကြီးကမေးခွန်းတွေကိုတခြားခန်းမှာရှိနေတဲ့ကလေးငယ်ကိုဗီဒီယိုရုပ်သံကနေသင်းတိုက်ရိုက်မေးမြန်းခဲ့တာပါတိတာစီစဉ်ထားတဲ့အခန်းတစ်ခုထဲမှာတော့ဗစ်တိုးရီးယားလို့အမည်ဝတ်ပေးထားတဲ့ကလေးငယ်နဲ့သူ့ရဲ့အတော်ဖြစ်သူတဦးကလေးငယ်ရဲ့မိန်းကလေးတငယ်ချင်းတစ်ယောက်နဲ့တရားသူကြီးရဲ့မေးခွန်းတွေကိုကလေးနားလည်အောင်ပြန်မေးပေးရတဲ့တရားရေးဝန်ထမ်းအမျိုးသမီးတဦးတို့ကိုတိတာထားရှိစစ်မေးခဲ့တာပါစစ်ဆေးခံရမယ့်အခန်းနေရာနဲ့ရင်းနှီးအောင်ကလေးနဲ့မိဘတွေကလေးငယ်ကိုထားရှိစစ်ဆေးမယ့်အခန်းကိုစက်တင်ဘာလ9ရက်နေ့ကလေးကကြိုတင်လာရောက်လေ့လာခဲ့ပါတယ်။တရားခွင်စစ်ဆေးချက်တွေအရဗစ်တိုးရီးယားအနေနဲ့တန်တရားတရားခံအောင်ကြီးနဲ့ပတ်သက်ပြီးတစုံတရာဆက်ဆူခဲ့ခြင်းမရှိဘူးလို့အောင်ကြီးရဲ့အကျိုးဆောင်ရှေ့နေဦးခင်မောင်စောကပြောပါတယ
်။ခြေရာတွေအကုန်လုံးကကျွန်တော်အနေကပေါ်ကြီးရောက်ထူပါမယ်။ဒါကတူတည်လည်းမပေါ့ဒါမှမဟုတ်ပုံနေပြမိနေရနော
်ဟုတ်ကဲ့
ဗီဒီယိုဖိုင်နေပြမိပုံနေရပါမယ်ဒီစောကတခုမှတော့မသွားဘူးသို့တော့သူ့ထွက်သွားတဲ့ဒီကနေရှိတယ်ဟိုနာမည်သူ့ကသတ်မိတော့မှာသတ်ပါလားဘယ်သူကလုပ်တယ်လဲအသာရှိသဖြင့်နော
်ပြီးခဲ့တဲ့မေလာတဲ့နေပြည်တော်မှာရှိတဲ့ Western Health Public မူကြိုးเจ้าမှာအနိုင်ကျင့်စော်ကားခံခဲ့ရတဲ့ဖြစ်ရဟာလူမှုကွန်ရက်တွေကတစ်ဆင့်အကြီးကျယ်ပြန့်နှံ့လာခဲ့ရတာနဲ့တနိုင်ငံလုံးကဒီမှုကိုစိတ်ဝင်စားစောင့်ကြည့်နေကြတာပါဗစ်တိုးရီးယားမှုဟာအခုနှစ်ပိုင်းတွင်နိုင်ငံတော်ဝန်ဖြစ်ပေါ်နေတဲ့ကလေးငယ်တွေအပေါ်လင်ပိုင်းဆိုင်ရာကျွလွန်မှုတက်ငယ်မရေမှုရောပါပပျောက်ရေးကျိုးပန်းမှုတွေအတွက်စံပြအမှုတစ်ခုဖြစ်လာလိမ့်မယ်လို့သုံးသပ်နေကြတာပါအမှုနဲ့ပတ်သက်လို့အဖြစ်မှန်ကိုစုံစမ်းဖော်ထုတ်ဖို့ညွှန်ကြားထားကြောင်းလည်းတမန်ရုံးတာဝန်ရှိသူကပြောဆိုထားပါတယ်ဗစ်တိုးရီးယားမှု9ကြိမ်မြောက်ရုံးချင်းကိုတော့လာမယ့်စက်တင်ဘာလ24ရက်နေ့မှာမူကြိုးအကြောင်းဝန်ထမ်း2ဦးကိုတက္ကိနခရိုင်တရားရုံးမှာဆက်လက်စစ်ဆေးမှာဖြစ်ပါတယ်ခင်ဗျာ